မနေ့ကရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကအမှတ်9မေတာစောင့်ရက်တက်ဖွဲ့ခြေကင်းအဖွဲ့ကိုတိုက်ခိုက်တာကတော့ရခိုင်တပ်မတော် AA နဲ့ ERS
ဟုတ်ကဲ့ပါဒီကိစ္စနဲ့မောင်သောမျိုးနဲ့နေမြတ်တဲ့အောင်ပြည်ကြီးအောင်စုကလဒေပတ်ကြီးပါနေမှာအမှန်ကငကြဆောက်ရဲတပ်ဖွဲ့ကတပ်စိတ်တစ်စိတ်ကနေတင်ပုံမှုနဲ့ချင်းပါပဲထေဝါလဆလျင်းနဲ့ရခိုင်တပ်မတော် AA
နဲ့အဲဒီလိုမျိုးစောင့်ရမယ်နေကြတော့ရဲတပ်ဖွဲ့ဝင်အဲ့အိမ်မှာတော့ဒီရဲတပ်ဖွဲ့ဝင်တွေကြာဆုံးနေသွားပြီးရတယ်ပြင်းတို့ခေရမီရလိုက်တာရှိတယ်ပြင်းပါရတာနဲ့ပုံလေးကလည်းစောင့်တော့ပုံလေးကဟုတ်ပြန်ထားပါတော့ရှိတယ်သူတို့အများစုချင်းနိုင်တာတော့ဒီရဲတပ်ဖွဲ့ဝင်ဖြစ်တယ်မှာအဲဒီမောင်းတော့ပြန်မှာတော့လေပကံမှုဖြစ်စဉ်တွင်ရဲတပ်ဖွဲ့ဝင်ရာရှိတူးကြာဆုံးခဲ့ပ ခရံမျိုးစုံ29တောင်းလက်လုံးဘုံနှလုံးစကားပြောဆက်တစ်လုံးရမှုခလုတ်တစ်ခုဝါယာကျိုးတစ်ခွေနဲ့အာရဗီဘာသာနဲ့ပုံနှိပ်ထားတဲ့သောက်တော့ကိုတွေ့ရှိသိသိရမိပြီအဲ့ဒီဘက်ကိုတမတော်စစ်ရောင်းဝယ်နေလိုက်လာရှင်းလင်းနေတယ်ဆိုပြီးဖေဖော်ဝါရီ14ရက်စွဲနဲ့မြောက်ဝတီသတင်းစာမှာဖော်ပြထားပါတယ်ဒီခိုက်တမတော်နေနဲ့ကအာစာဖွဲ့နဲ့ပူးပေါင်းတာမရှိဘူးလို့သူတို့ဖွဲ့အနေနဲ့မနေ့ကမောင်တော်မှာကိုက်ပွဲမဖြစ်ခဲ့ဘူးလို့အေးအေးကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမှာခုတက်ပြတော့ကျွန်တော်တို့ကတခြားလုံးတွေပြီးတော့ဒီလိုကိုဆက်ပြေးနေလာတယ်ကျွန်တော်တို့ကတော့အကျန့်ဖက်အဖြစ်ကြီးနေနဲ့ပဲအဆက်ချအောင်ရှိပြီမနေ့ကမောင်တော်ရဲ့နေ့ကျမှာကျွန်တော်တို့နဲ့ပြည့်ပြည့်ချစ်တာမရှိဘူးဒီလိုကကခုတ်ကြံချက်ကိုအဲဒီမှာပြန်သေးတယ်ဆိုတော့အဲဒီဒီခံနေတော့ဒီမှာခုတက်ပြတော့ဒီခံနေလို့ရတယ်အဲ့ဒီကံရပါမှာဖြစ်တာကနေပြီးတော့တစ်ဖက်ကနေထောက်ပေးထားတဲ့သဘောရှိတယ်။မင်းတို့ကကျွန်တော်တို့နဲ့တိုက်ပြီးဖြစ်တာဆိုလို့ဒီတော်ရရှင်းလို့နေမှာအဲ့ဒီဒီရတိတော်မျိုးတွေကိုဒေါ်ဆောင်ကြည့်ရအမိမှာတိုက်ပြီးဖြစ်တော့ပြတာဖြစ်ရှိတယ်
။ပြစ်ခတ်တကမ်းမှုဖြစ်ပွားရာဂလာဒေးဘတ်တရာဖက်နဲ့သမိုင်းကျော်ကွာဝေးတဲ့အောင်တပြေကျေးရွာကအုပ်ချုပ်ရေးမှုဦးသိန်းရွှေဦးကတော့မင်းတို့ကတိုက်ခိုက်တဲ့ဖွဲ့စည်းမှုမသိရှိသေးတဲ့ကြောင့်အခုလိုပြောပါရယ်
။တို့ပြတာကငန်းနေကြတယ်ကျွန်တော်ရောနဲ့သမိုင်းကျော်လောက်ပေါ့အင်းနေတော့မင်းတို့လည်းကြီးနေတဲ့တေလို့ကတော့ဒီလိုလေးပုဂ္ဂိုလ်ကတရားပြောလို့မရဘူးရပြီဘူးတဲ့အေးမပြီးနေသေးဘူးအဲ့လိုမျိုးပြောတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ရဲစံနေလူမှုကွန်ရက်စာမျက်နှာနဲ့တမတော်ဘာမြောက်ဝတီသတင်းစာကနေရခိုင်တမတော်အေအေနဲ့အာဇာဖွဲ့တို့ပူးပေါင်းတိုက်ခိုက်တယ်လို့ထုတ်ပြန်ထားပြီးမဲ့လေမိမိတို့ဖွဲ့စည်းကနေတိုက်ခိုက်တာဖြစ်ကြောင်းဘယ်ဖွဲ့ကမှထုတ်ပြန်တာမတွေ့ရသေးပါဘူးတိုက်ပွဲဖြစ်ပွားတဲ့နေရာဟာမောင်တော်မြို့နယ်မြန်မာဘင်္ဂတက်နယ်စပ်နာမှတ်တိုင်52အနားမှာရှိနေပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ24ရက်နေ့မှာဘင်္ဂလားဒေ့ရ်မြန်မာနယ်စပ်မောင်သောမြို့နယ်တောင်ပြူလက်ဝဲစခန်းမြောက်ဘက်မိုင်တိုင်မှ DD43 နီးမှာရှိတဲ့မြန်မာနယ်ကြားကောက်ရဲကင်းစခန်းတစ်ခုကိုအာစာဖွဲ့ကလည်းလက်နက်ကြီးနဲ့တိုက်ခိုက်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ဘက်ကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ